Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ21ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုဒိုင်းနိုမီတာ19.25နဲ့25တော့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရာထူးကထွက်ဖို့ညှဉ်းဆန်ထားတဲ့ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီကိုအရေးယူရေးလွှတ်တော်အမတ်တွေစတင်ဖို့ရှိနေပါတယ်အကြမ်းဖက်ဝါဒကိုထောက်ခံတဲ့နိုင်ငံစည်းမှာမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ကပြန်ထည့်မဲ့အပေါ်တောင်ကိုရီးယားနဲ့ဂျပန်တို့ကကြိုးဆိုပါတယ်မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးတို့ကိုနေပြည်တော်မှာကျင်းပတဲ့အာရှဥရောပနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားလည်နေအတူကြည့်ကြပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမယ်သတင်းမှတို့ထမတော့
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးအလူဒီမှာရောက်နေတယ်ဆိုတော့ကျွန်တော်တို့သက်ဆိုင်ရာတောင်ရှိတဲ့လူတွေနဲ့ပြည်သူဆရာဆွေးနွေးပြီးတော့အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်။ဒါပေမဲ့ကြီးကြီးကျယ်ကျယ်တော့ဘလောက်မျိုးဆက်ပြီးဆိုတာဘလောက်မျိုးဆက်နေ
ဘင်္ဂလားဒေ့ရှ်မှာရနိုင်တဲ့ဒုက္ခတွေကိစ္စဆွေးနွေးရေးနဲ့ပတ်သက်ပြီး VOA မြန်မာပိုင်းရဲ့မေးမြန်းချက်ကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တို့အောင်ဆွန်းစုကြည်ဖြစ်ဆိုခဲ့တာပါ။အပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်။ဒီအကြောင်းနဲ့အတူခွင့်ပြုချက်မရဘဲဆန္ဒပြတဲ့အမှုနဲ့အသံဃာတစ်ပါးဖြစ်တဲ့ဥပမောက္ခကိုထောင်ဒဏ်တစ်လချမှတ်လိုက်တဲ့အကြောင်းနဲ့ဂျပန်အုံနောက်ရောင်ယောဂါကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်းလေးကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိရင်ထိုက်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီယာဒုကာဆင်းပေးဖို့နောက်ဆုံးအချိန်သတ်မှတ်ချက်ကိုလက်မခံဘဲလင်းလျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနေ့မှာတော့လွှတ်တော်အမတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့စီစဉ်နေပါတယ်။တရင်တပတ်အတွင်းမှာဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူးဖီရဲ့ပါတီဝင်တွေကမျှော်လင့်ထားကြပါတယ်။တမရကိုတရားစွဲဆိုအရေးယူမဲ့အစီအစဉ်မှာတော့သူ့ကိုဆက်ခံမဲ့သူအဖြစ်ဇနီးဖြစ်သူ Grace Mugabe ကိုခန့်အပ်ဖို့အတွက်အာနာအလွဲသုံးစားလုပ်မှုဆွဲချက်လဲပါနိုင်ပါတယ်။စစ်တပ်ကသဘောကျတဲ့ဒုတိယတမရဟောင်းအီမာဆန်မနန်ဂါကွာကိုယာရုကဖေရှားလိုက်ပြီးတဲ့နောက် Mugabe ဘက်ကအခုလိုလှုပ်ဆောင်ခဲ့တာပါ။ဒုတိယတမရဟောင်းမနန်ဂါကွာကတော့ဒီကနေ့အင်ကာနေထုတ်တဲ့ကြေညာချက်ထဲမှာနိုင်ငံအနေနဲ့ရှေ့ကိုဆက်လက်ဆောင်ရွက်နိုင်ဖို့အတွက်သမ္မတမူဂါဘီယာရုကဆင်ပေးဖို့ပန်ကြားထားပါတယ်။သူ့အနေနဲ့တော့လုံခြုံရေးအမကန်ချက်မရှိမချင်းနိုင်ငံကိုပြန်လာမှာမဟုတ်ဘူးလို့မစ္စတာမနန်ဂါကွာကကြေညာချက်ထဲမှာပြောဆိုထားပါတယ်။အသက်63နှစ်အရွယ်သမ္မတမူဂါဘီအနေနဲ့တော့နှစ်ပေါင်း40လောက်ရယူထားတဲ့သမ္မတယာရုကိုဆွတ်လွတ်လို့တဲ့အရေးအယောင်မပြသလိုဒီကနေ့အင်ကာနီမှာအစိုးရအဖွဲ့ဆွေးနွေးပွဲကျင်းပဖို့လည်းပြင်ဆင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းဖတ်ကလေးကသမ္မတမူဂါဘီကိုနေအခြေချုပ်ချထားပြီးအရေးပါတဲ့နိုင်ငံတော်ဆိုင်ရာဌာနကြီးတွေကိုစစ်တပ်ကထိန်းချုပ်ထားပါတယ်။နိုင်ငံကိုမကြခင်ပြန်လာမယ်လို့ခန့်မှန်းထားတဲ့ဒုသမဟောင်းမနန်ဂါကွာနဲ့သမ္မတမူဂါဘီတို့အဆက်အသွယ်ရှိတယ်လို့လည်းမနစ်တင်းလာနေကထိတ်တန့်စစ်တပ်ရရှိသူကပြောပါတယ်။သမ္မတမူဂါဘီယာရုကဆင်ပေးဖို့နောက်ဆုံးချိန်သတ်မှတ်ချက်ကိုဇနူးပီယာပါတီကပြီးခဲ့တဲ့တင်းင်းကနေနေ့အစည်းအဝေးမှာချမှတ်ခဲ့ပြီးသမ္မတကိုပါတီအကြီးအကဲအဖြစ်ကနေပါထုတ်ပေးခဲ့တာပါ။ဒုသမရာဟောင်းမနန်ဂါကွာကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနဘက်ကတော့ဇင်ဘာဘွေနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုအမေရိကန်ဘက်ကထောက်ခံတဲ့အကြောင်းနိုင်ငံရဲ့အနာဂတ်ကိုပြည်သူတွေကသာဆုံးဖြတ်ဆောင်ရွက်ရမှာဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်
။အကြမ်းဖက်မှုကိုအစိုးရကိုရိုင်းကအားပေးကူညီနေတဲ့နိုင်ငံများစီးနှဲမြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမဲ့လို့ရကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကြိုဆိုလိုက်ပါတယ်။ဒီအရေးယူဆောင်ရွက်မှုအရအာဏာရှင်မြောက်ကိုရီးယားအစိုးရအပေါ်နှောက်ထွက်စီးပွားရေးနဲ့သတ္တမရေးဖိအားပေးမှုတွေထပ်မံချမှတ်နေမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်နဲ့လမ်းကြောင်းပေါ်ရောက်ရှိရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ပူးရဲအထောက်ကျူပတ်မှုတစ်စိတ်တစ်ပိုင်းဖြစ်ရှုမြင်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။မြောက်ကိုရီးယားကိုအရင်နှစ်တွေကတည်းကဒီလိုလှုပ်ဆောင်တဲ့အကြောင်းပြုံရန်အစိုးရဟာလူသက်အစိုးရဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ်ကအင်ပီရိုမှာတင်ပြလာလေးကပြောကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာမှာဖြစ်တယ်လို့မြောက်ကိုရီးယားကိုအကြမ်းဖက်မှုထောက်ခံတဲ့နိုင်ငံများစီးနဲ့ပြန်ပြီးတော့ထည့်သွင်းမှာဖြစ်ပါတယ်။လက်ရှိအကြမ်းဖက်မှုထောက်ခံတဲ့စီးနှဲမှာအီရန်၊ဆီးရီးယားနဲ့ဆူဒန်နိုင်ငံတို့ကပါဝင်တာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားခေါင်းဆောင်ဘာရှာအယ်အာဆတ်တို့မနေ့တနင်္လာနေ့ကရုရှားနိုင်ငံဆူချီမြို့မှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပြည်ပခန့်ကိုနိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကတော့ဒီကနေ့အင်ကာနီရောက်မှနှစ်နိုင်ငံတို့ကထုတ်ပြောခဲ့ကြတာပါ။ရုရှားနိုင်ငံဆူချီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်း
ထုတ်ဖော်ပြောဆိုပြီးဆီးရီးယားနိုင်ငံတွင်ကစီးရီးတိုက်ခိုက်မှုတွေပြီးဆုံးကနေပြီးလို့ရုရှားသမ္မတပူတင်ကပြောဆိုခဲ့တာပါအကြံဖက်ဝါဒီတွေကိုချေမှုန်းအောင်မြင်မှုအပေါ်ဆီးရီးယားသမ္မတအာဆတ်ကိုဂုဏ်ပြုချီးကျူးခဲ့တယ်လို့လည်းရုရှားသမ္မတနန်းတော်နဲ့ဆီးရီးယားနိုင်ငံပိုင်စာနာသတင်းအေဂျင်စီတို့ကဖော်ပြပါတယ်ဆီးရီးယားသမ္မတအာဆတ်ကတော့စစ်ဖြစ်နေတဲ့နိုင်ငံမှာနိုင်ငံရေ
ရှိခဲ့တယ်လို့ဖော်ပြပါတယ်။ရုရှားဆိုရတပ်ဖွဲ့တွေကိုထောက်ဆီးရီးယားဆိုရတပ်ဖွဲ့တွေကိုထောက်ပံ့တဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကဆီးရီးယားနိုင်ငံတွင်စစ်ရေးအရတိုက်ခိုက်မှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့နှစ်ကဆီးရီးယားခေါင်းဆောင်ရုရှားကိုရောက်ရှိခဲ့သေးတာပါ။ ဆီးရီးယားရင်းနှီးပတ်သက်ပြီးရုရှားသမ္မတပူတင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်ကတ္တာခေါင်းဆောင်ရှိခ်ထာမင်ဘင်ဟာမက်အယ်တနီနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ရုရှားသမ္မတနန်တော်ကပြောဆိုထားပါတယ်။မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့တူရကီသမ္မတနောက်အီရန်သမ္မတတို့နဲ့လည်းဆွေးချင်မျိုးတော်မှာတွေ့ဆုံပြီးဆီးရီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆွေးနွေးကြပါမယ်ရှင်။
ကုလသမဂအပါဝင်နိုင်ငံအတော်များများမှလက်ပေးလက်ရုံမှုတွေလျှို့ဝှက်ကြံစည်လောက်ကန်ခဲ့ရဲဆိုပြီးဟောင်ကောင်နဲ့စီနီဂေါနိုင်ငံကအစိုးရအရာရှိဟောင်းအုပ်ကိုအမေရိကန်အစိုးရရှင်တွေကဆွဆွဲလိုက်ပါတယ်။ရှန်ဟိုင်းမြို့အခြေစိုက်စွမ်းအင်နဲ့ဘန်နာယေးဆိုင်ရာစီးပွားရေးကော်ပိုရေးရှင်းတို့အတွက်လုပ်ငန်းလုပ်ကန်ခွင့်ရဖို့အာဖဂန်အစိုးရအရာရှိကြီးတွေကိုလက်ပေးနိုင်အောင်စီနီဂေါနိုင် Rane, Yugananganangan Chai when you go Nit Domina, Lapime, Sizema, Drun Ubawin Patanere, so be Yazbu Musanya sweatshirt in a Yensign Yaraba, Drun Uzlongo, Mirigam Ho, Soyaga, Tainin Tavare, Dikisarina Patapi, Washington DC Mashida, Chat Tayongayo, New York Mashida, Kuladam Gayong, Yugana, Mishingaba, Machet Zonga, Mapewao.
New American than any Ben Yamavada season ago, Yeni Chonai Guegani Colonai T. Slidometer Sakon, Kilo has Tikon Chow Shetonia. Slidometer Sako, Kilo has Tinganga Chonga. Slidometer Nasanga, Kilo has Titiku Chonga Ruani Guru Tonan Piniwari.
New in Yamavai season, Ye Ingani, Yeni can hang at the garden, Ego Nas and Yarapi. Now, Korea and Iran nuclear agent, but the B. Nepiro ma chimpare, Asha, Uyoban, and Jay Wenjimia, Siwebwe, Isama, Sunu Ketabare, Isan Siwebwe ma, Ashanet, Uyoba, Titarin, Nangambang, Asset Nanganga, Gozelevi, Tayo, Sunu Niraba. Now, Korea, Yamita, Dicking, and nuclear and Pedin, that don't you, Santa Mudigo, Kanka, Show Chalabi. Now, Korea, Nangan, Nine, Gula, Tamga, Longjumikau, see a Sumpia Chatrigo, Langa, Bole, Tay, don't like Jabare. Even nuclear the bottom you check go select Kaimazi Bune, Piawa, County, Ponai Bugule, Taitune, Jam, Isan Siwewe, Pipulo, the Drinza, Shilen Buema, Estonia, Nengenja, Iwinjiga, Kulu, Piosu, like Bari.
It is not only about the security of the region, but also the safeguarding of the international non-proliferation regime.
နိုင်ငံတကာဒေတာရင်းလုံခြုံရေးအတွက်တည်းမဟုတ်ပါဘူးနိုင်ငံတကာနျူကလီးယားမပြန့်ပွားရေးအတွက်ကာကွယ်မှုလည်းဖြစ်ပါတယ်နျူကလီးယားလက်နက်ပိုင်ဆိုင်မှုပြန်ဆိုင်ကြကြောင်းနျူကလီးယားစစ်ပွဲဖြစ်မဲ့အရေးကမ္ဘာတစ်လွှာစိုးရိမ်ခဲ့ကြရတဲ့စစ်အေးခေတ်ကာလကိုပြန်ပြီးတော့အမှတ်ရစေပါတယ်အဲ့ဒီကာလကချင်းချမှုတွေနဲ့စိုးရိမ်မှုတွေကိုဘယ်သူမှပြန်ပြီးတွေးကြည့်မယ်မထင်ပါဘူး တက်ဆိုင်သူအားလုံးကိုတိုက်တွန်းပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံတွင်အီရန်နိုင်ငံကြား2015ခုနှစ်မှာနျူကလ িয়ার အရေးသဘောတူညီမှုရရှိထားတာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ဆောင်ရွက်ချက်တွေကိုလျှော့ချရပြီးအပြန်အလှန်အဖြစ်နိုင်ငံတကာဘက်ကဒဏ်ခတ်ပိတ်ဆို့မှုကိုဖြေလျှော့ပေးခဲ့တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စု CBS သတင်းဌာနကဝါရင်သတင်းထောက်ချာလီရိုးစ်ကိုအမျိုးသမီးရှစ်ဦးကလိင်မိုင်းဆိုင်ရာမတရားလုပ်မှုနဲ့ဆွဆွဲထားကြောင်း The Washington Post သတင်းစာကြီးကတနင်္လာနေ့မှာဖော်ပြလိုက်ပြီးတဲ့နောက် CBS သတင်းဌာနကသူ့ကိုအလုကရဆိုင်လိုက်ပါတယ်။ PBS နဲ့ Bloomberg ရုပ်သံဌာနတို့ကလည်း Mr. Rose ပါဝင်တဲ့ရုပ်သံသင်္ဆက်မှုတွေကိုရဆိုင်လိုက်ပါတယ်။ Mr. Rose ဟာ CBS ရဲ့ This Morning အစီအစဉ်သင်ဆက်သူဖြစ်တယ်လို့60 Minutes အစီအစဉ်ရဲ့သတင်းသင်ဆက်သူလည်းဖြစ်ပြီး American ပြည်ထောင်စုကဂုဏ်ပြုအခမ်းအနားဆုံးအတန်းလွင့်သတင်းတောက်တွေထက်ကသူ့အပါအဝင်လည်းဖြစ်ပါတယ်။ ဆွဆွဲထားကြတဲ့အမျိုးသမီးရှိဦးဇလုံးဟာမစ္စတာရော့စ်နဲ့အတူတွဲလောက်ကိုင်းဖို့သူတွေတမမဟုတ်သူ့ကိုလေးစားအားကျသူတွေဖြစ်ပါတယ်မစ္စတာရော့စ်ကသူတို့ရှေ့မှာမဖွဲမရပြုတ်မှုနေထိုင်တာသူတို့ကိုမဖွဲမရကိုင်းနာပြုတာတွေလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားကြတာပါမစ္စတာရော့စ်ကသူ့ရဲ့မတင်တော်တဲ့အပြုတ်မှုတွေအတွက်အလေးနဲ့တောင်းပန်တယ်လို့အလွန်အမင်းအရှက်ရမိပါတယ်ဆိုပြီး Twitter မှာရေးပါတယ်ဒါပေမဲ့လည်းအဲ့ဒီလိုမစင်မချင်းပြုတ်မှုမိတာကိုချာလီရော့စ်ကဝန်ခံပေမဲ့ဆွဆွဲချက်အလုံးအမှန်တွေမဟုတ်ဘူးလို့ပြောပါတယ်သူဟာလိမ့်မင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ဆွဆွဲခံနေရတဲ့လူတိများသူတွေထက်ကနောက်ဆုံးဆွဆွဲခံရသူတူလည်းဖြစ်ပါတယ်
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသတွင်းကဗလီတစ်ခုမှာဒီကနေ့အင်္ဂါနေ့အစောပိုင်းအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူပေါင်း50သေဆုံးရပါတယ်။အဒါမာဝါပြည်နယ်မူဘီမြို့ကဗလီဝတ်ပြုချောင်းမှာမနက်ပိုင်းဖျားဝတ်ပြုသူတွေရောက်ရှိလာချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။ဘယ်သူလက်ချက်ဆိုတော့မသိရသေးပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြသူတွေပြန်လည်ခံနိုင်ရင်းနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာသက်ဆိုင်ရာတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးမှုတွေအဆင့်ဆင့်ဆောင်ရွက်နေတဲ့အတွက်နားလည်မှုစာကျွန်းလွှာလက်မှတ်ထိုးနိုင်တဲ့အချိန်အတိကျမပြောနိုင်သေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါရယ်။ EU ကြီးကလည်းရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးအတွက် EU အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖို့အဆင့်တင့်ရှိနေတယ်လို့ပြောကြားခဲ့ပါတယ်ဒီကနေ့အင်္ဂါနေ့နေပြည်တော်မှာကျင်းပတဲ့အိဇမ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ VOA ရဲ့အမေကိုကုလို့ဖြေကြားသွားတာဖြစ်ပါတယ်ကိုရိုင်းမင်းမြန်းသတင်းယူခဲ့တဲ့မဆုမြမုံကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင
်နေပြည်တော်မှာတမျက်နှာအင်္ဂါနေ့ရက်ကျင်းပတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာရခိုင်ပြည်နယ်အရေးအာရုံစိုက်ပြီးအလို့သဘောဆွေးနွေးခဲ့ကြပါမယ်ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့ဒီကိစ္စကိုတစုံတရာထည့်သွင်းဖော်ပြခြင်းမရှိပါဘူးဆွေးနွေးပွဲအပြီးလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ပြည်ထောင်စုကအလေးထားမေးမြန်းခဲ့ကြပါတယ်ရခိုင်ပြည်နယ်တွေကနေလူပေါင်း3000ကျော်ထွက်ခွာသွားတယ်ဆိုတာဟာအဖြစ်အပျက်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ EU ဥရောပသမဂ္ဂရဲ့လက်ရှိအလှည့်ကျတာဝန်ယူထားတဲ့ Estonian နိုင်ငံသားရဲ့ဝန်ကြီး Sven Mikser ကပြောကြားခဲ့ပါတယ်အဲ့ဒီသူတွေနေရပြန်နိုင်ရေးအတွက်လှုပ်ဆောင်ဖို့လိုအပ်တာတွေကိုဝန်ကြီး Mikser ကအခုလိုပြောပါတယ
် In order to facilitate for a dignified and safe return of the people to the place of origin it's critically important that there is first the cessation of violence
တခိုင်ပြည်နယ်ထဲမှာခွဲခြားဆက်ဆံမှုကင်းတဲ့တရားဥပဒေစိုးမိုးမှုရှိဖို့အယက်သားအုပ်ချုပ်မှုရှိဖို့အရေးတကြီးလိုအပ်ပါတယ်ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားပြည်စုံတဲ့သဘောတူညီမှုရရှိဖို့လိုအပ်ပါတယ်ဒါတွေကလူသားချင်းစာနာစရာအခြေအနေကြီးဖြစ်ပေါ်နေတာကြော်ပါသွားနိုင်ဖို့အမြန်ဆုံးဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေဖြစ်ပါတယ်။အကြမ်းဖက်မှုမှာထိခိုက်ခံခဲ့ရတဲ့လူမှုအတန်းအဝန်းတွေကြားမှာရုံကြည်ကြည်နဲ့ပြန်လည်နေထိုင်နိုင်ဖို့ကတော့အချိန်ပေးရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေကိုခွင့်ပြုဖို့အရေးကြီးတာကိုလည်း EU အကြီးအကဲကပြောသွားပါတယ်။အခုလိုမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စတွေကိုဘယ်အချိန်အပိုင်းအခြားပေးစံနှုတ်အတိုင်းအတာနဲ့လုပ်ရမယ်လို့ EU ဘက်ကသတ်မှတ်ထားတာမျိုးရှိသလားလို့ VOA မြန်မာပိုင်းကမေးပါတယ်။ဒီအမေးကို EU အကြီးအကဲ Estonian နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Sven Mikser အခုလိုဖြေပါတယ်
။ We did not discuss a specific timeline though but basically we were happy to receive a briefing as to where the
အချိန်ကာလအတိအကျကိုတော့ကျွန်တော်တို့မဆွေးနွေးဖြစ်ပါဘူး။ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုပ်ငန်းစဉ်တွေကိုစတင်နိုင်မယ့်သဘောတူညီမှုစာချုပ်လောက်မှာလက်မှတ်ထိုးနိုင်အောင်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာဆောင်ရွက်နေတဲ့ကိစ္စတွေကိုသိရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေကဝန်ကြီးတော်တော်များများအပြင်ဆွေးနွေးပွဲမှာပါဝင်တဲ့အာရှဒေသတွင်းဝန်ကြီးတွေကရခိုင်ရေးအတွက်လိုအပ်တဲ့အကူအညီတွေပေးမယ်ဆိုတာကိုအလေးထားပြောကြားခဲ့ကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားခဲ့ကြတဲ့တိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာသဘောတူညီမှုရရှိဖို့အရင်ဆုံးလိုအပ်နေပါတယ်။အခုအေဆမ်ဆွေးနွေးပွဲကိုတက်ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့မြန်မာအစိုးရတာဝန်ရှိသူတွေကြားနောက်ရက်တွေမှာလည်းဆက်ဆွေးနွေးဖို့ရှိနေတာမို့နားလည်မှုစာကြောင်းလွှာမှာလက်မှတ်ထိုးနိုင်ဖို့ဘလောက်နှိမ့်ဆက်နေပြီလဲလို့ VOA မြန်မာပိုင်းကမေးပါတယ်။ဒါကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ်
။ဟိုမိတဲ့မိကူနဲ့ပတ်သက်လို့ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့မြန်မာနိုင်ငံကြားမှာဆူရီတာတွေကဘလောက်နီးစပ်လာပြီလဲဆိုတော့ဘလောက်နီးစပ်လာပြီလဲဆိုတော့တိတိကျကျကနန်းတင်ချာအရာမြေဖြေဖို့ဆရာကအင်တာမခက်ပါတယ်ဒါမဲ့ဒီဟာကိုဆွေးနွေးနေတာအခုကျမတို့တစ်လကျော်နှစ်လလောက်ရှိပါပြီအခုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကလည်းဒီမှာရောက်နေတယ်ဆိုတော့ကျမတို့သက်ဆိုင်ရာတာဝန်ရှိတဲ့လူတွေနဲ့တိတိကျကျဆွေးနွေးပြီးတော့
အများဆုံးတော့နားလည်မှုရနိုင်မယ်သဘောတူညီမှုရနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့တိတိကျကျတော့ဘလောက်နိစပ်ပြီးဆိုတာဘလောက်နိစနေလဲဆိုတာတော့ပြောရခက်ပါတယ်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့တောင်ဆန်းစုကြည်အီယူနဲ့အာရှကောင်းဆောင်တွေအလို့သဘောတွဲဆုံမှုအတွင်းရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံကရေတို့ရေရှည်ဆောင်ရွက်နေတဲ့ကိစ္စတွေကိုပြောပြဆွေးနွေးခဲ့တာကိုလည်းတောင်ဆန တာဝန်ရှိသူတွေတာဝန်ခံနိုင်မှုကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်နောက်တစ်ခါဒီပြန်လဲထူထောင်ရေးပြန်လဲနေရာချထားရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စတွေနဲ့ပတ်သက်လို့လဲမေးမြန်းဆွေးနွေးဖြစ်ခဲ့ကြတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လွယ်လွယ်ကူကူဖြေရှင်းလို့မရနိုင်ဘူးဆိုတာကိုလဲတောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာထပ်ပြီးတော့
steady progress, particularly.
Bagoma, Naringian delay, Alpian Lo, Mayan Haimabu, tomorrow Nine Poma, Tene, Dota, Alotuan Haimelo, Jongibare, Shakabinega, Kakere, Petanari, Pierce, Naye, Dwe, Yamananga, Dine, Pine, Alunga, Pawin, Kuninira, Jow, a Tene, Maman, Dota, Alotuan Haimelo, Yongibare, a Jang, Don Sansuji, Jodorava, Ninjain, Yeshe, Pundu, Dota, Ye, Dwe. Ashane Uyopa Ja, Sasaye Kaimazi was Re Sambone, Nibiro Mania Jimbagere, Sadon Jingya, Asha Uyopa Nangaja Vinia says Swinue Ma, Swinue Ladadu Rebaga, Jacambine Nyabai Ashego, Popiro Ayong Saikejara, Priya Marisha.
ဒီခိုင်မြောက်ပိုင်းပြိပခလုံးဒုက္ခသည်တွေပြန်လဲလက်ခံရင်းနဲ့နေရာချထားရေးကိစ္စရက်တွေကိုမကြာခင်မှာစတင်ဆောင်ရမယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်ဒုက္ခသည်တွေကိုပြန်လဲလက်ခံရုံနဲ့မပြိပနဲ့နောက်နောက်မှာလာသူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မှမဖြစ်ပွားရအောင်နောက်ဒီရကန်အားလုံးရဲ့ဘဝနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရပေးရမှာဖြစ
မီမြတ်မဲ့တော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ညင်ကိုမီမြတ်လူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်ကြမယ်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အခုအင်္ဂါညတရက်လေးလိုင်းဆွေးနွေးကံကိုည9နာရီခွဲမှစတင်မှာဖြစ်ပါရယ်ရှင်။အခုဆက်လက်ပြီးတော့ရန်ကုန်မြို့ကအမေရိကန်တန်ရုံရှိမှပြီးခဲ့တဲ့နှစ်ထဲခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့ဖမ်းဆီးခံထားသူသင်္ကန်းတော်တစ်ပါးဖြစ်တဲ့မကွေးကျောင်းဆရာတော်ဥပမောက္ခကိုဒီကနေ့ပဲတရားရုံးကထောင်ဒဏ်တလစီရင်ချက်ချမှတ်လိုက်ပါရယ်။တနည်းကြော်ကြာအမှုနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာပဲခွင့်ပြုချက်မရဘဲဆန္ဒပြခဲ့တဲ့အတွက်ပုံမှန်19ငင်းချင်းစွာစုဝေးခွင့်ဥပဒေနဲ့ဒီကနေ့ပဲထောင်ဒဏ်စီရင်ချက်ချလိုက်တဲ့အကြောင်းဥပမောက္ခနဲ့အတူလှုပ်ရှားနေတဲ့တန်ငန်တော်တစ်ပါးဖြစ်တဲ့အမျိုးသားရေးဆရာတော်ကမှိတ်ပါရယ်အပြည့်စုံကိုဆက်သွယ်ဆောင်ရင်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်စောင်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းပါဝင်နေတာနဲ့ပတ်သက်ပြီး2016ခုနှစ်ဧပြီလ28ရက်နေ့ကခွင့်ပြုချက်မရယူဘဲအမေရိကန်တန်ယုံရှေ့မှာဆန္ဒထုတ်ဖော်ခဲ့တာကြောင့်905ခါခွေစူပူအောင်လှုပ်ဆောင်မှုနဲ့တရားစွဲဆိုခံရတဲ့မကွေးတောင်းဆရာတော်ဥပမောက္ခကိုနိုဝင်ဘာလ12ရက်နေ့မှာဖမ်းဆီးခဲ့တာပါနိုဝင်ဘာလ21ရက်နေ့မှာတော့သူ့ကိုပုံမှန်19နဲ့ထောင်ဒဏ်တလချမှတ်လိုက်တဲ့အကြောင်းအမျိုးသားရေးဆရာတော်ကမိန့်ပါတယ
်ပုံမှန်19ကိုရေးသီးသီးထောင်ဒဏ်ချလိုက်တယ်ပေါ့21ရက်နေ့ကိုတော့905ခါကိုဟိုစီးချိုင်လဲချမချိုင်လဲရချင်းကြံတောင်းတော့905ခါကိုတော့တို့ကဆက်လက်ဆစ်ဆေးသေးပေါ့လောလောဆယ်အမိန့်ချတာညံလွန်းတယ်ဒီမှာချာချမှုတွေဆိုလို့ရှိရင်ရက်ဆွဲတာနဲ့တကယ်ဒါချော့ရနေပြန်လွတ်သွားတယ်လေ။ဘုရားချင်းတို့တွေမှာထားတယ်ဆိုတော့တို့မှာအပေါ်အသက်ကြီးရတယ်ဆိုတော့ခိုင်းစေချင်တော့ရှိရမယ
်။ရိုဟင်ဂျာမရှိဘူးဆိုတာကိုနိုင်ငံတော်ကတာဝန်ရှိသူတွေကိုယ်တိုင်ပြောဆိုနေတာတွေရှိပေမဲ့ဆရာတော်ဥပမောက္ခကိုကြမှာဖမ်းဆီးပြီးတော့လူဝစ်လဲတာဟာဥပဒေအရမျှတမှုမရှိဘူးလို့လည်းဆက်လက်မိန့်ပါတယ်
။မျိုးသားရေးသမားတွေကိုပဲသူကအဓိကပြစ်မှတ်ထားပြီးတော့မြန်မာနိုင်ငံဥပဒေအရလူတို့မျိုးမလို့တို့မျိုးပြလိုက်ကြတယ်များတယ်
လူဝိလဲခံထားရပေမဲ့တိတ်ခါချထားခြင်းမရှိတဲ့ဆရာတော်ဥပမောက္ခကိုရုံးထုတ်စစ်ဆေးချိန်မှာကြမ်းတက်တဲ့အပြုတ်မှုတွေမလုပ်သင့်ဘူးလို့လည်းဆိုပါတယ်
။နောက်တော့ဆရာတော်ကိုတွန်းလာပြန်လာဟိုအေးစေးသွားရင်းလာခြင်းမရှိဘူးလေ။အများအားရုံးထုတ်လို့ရှိရင်
ဆောက်တဲ့တုံးနေတာတွေကညီမကောင်းပေါ့နော်ရန်တပါးဆိုတာတိဘောကောင်းတယ်မရှိတောင်ထမ်းကောင်းနေတဲ့ပြည်ရဲ့ဒီကျဲတွေကစတောင်ထမ်းကောင်းလာတာမှန်တယ်ဒါစံငါဆိုတာသိရမယ်လေသိကမချောက်ဘူးပြီးခဲ့တဲ့နှစ်ကရိုဟင်ဂျာမရှိတဲ့အကြောင်းဆန္ဒပြဝဲဦးဆောင်သူတွေကတော့ငြိမ်းစုစီပုံမှန်19နဲ့အမှုဖွင့်ခဲ့တာဖြစ်ပြီး2019ခုနှစ်မေလတည်းမှာဆရာတော်ဦးပါမောခအပါဝင်ခုနှစ်ဦးကိုလည်းအထွေ Karen Maro, Sanatia Muma Powing Ere, Go Winko Gulet, Go Nine Winton, Go Tem Yo Unet, Go Ne We Are Lulu, Pansy Tating Ebi, Kuka Maro, Seattle Upa Mokago, Louis Lega, Pansy Gabby, Pogma Sakune, Tondala Tamakera, Piparation.
မိုင်အိမ်မှာသတင်းပြဖို့ခဲ့တာပါအခုတော့ကျွန်မရေးဆိုင်ရာသတင်းလွှာတော်ကိုတင်ပြပေးပါမယ်ရှင်ဂျပန်အုံနှုတ်ရောင်ယောဂါကာကွယ်ဆင်းတဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာချိန်မှာပဲဒီယောဂါနဲ့ပတ်သက်လို့စိုးရိမ်မကြီးကြဘူးနဲ့ကာကွယ်ဆေးကိုလည်းစိတ်ချရုံကြည်ဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောဆိုပါတယ်ဒီကနေ့အထိစိုးရိမ်ကာကွယ်ဆေးပေါင်း
6 ကျွန်တော်တို့ကတော့6000ကျော်ထုတ်ပြီးပြီဒီလိုမျိုးတိုက်ခိုက်ဆိုင်ရာလေးတွေကမြန်မာတို့အဖြစ်တယ်ဆိုတော့ဒီစုံမှုလေးနှစ်ခုကတော့ရှိတာပေါ့ကျွန်တော်တွေကအကုန်ကောင်းသွားတယ်အဲ့တော့အကုန်ပြောလို့တော့မရဘူးပေါ့နော်ဒါပေမဲ့ခုနကပြောလို့ပေါ့ဒါကြီးတိုက်ခိုင်လို့ဖြစ်နိုင်တယ်ကာကွယ်ဆေးကတော့ကောင်းတယ်သူကတော့ဆန်းသတ်ပြီးပြီဒါလို့ဆိုရင်အတိမတ်သူရှိဖြစ်တယ်အဲ့တော့ဒီကပြည်သူများအန
Lungerigo, Kagwezi to Winnie at Pibale, Yoga Kagwezi to Makalirigo, Simutokin, Kalesia Wendry, Midazusia Wendrine, Jamai, Sissimu, Bilo Bima, Kagwezi, Tobugule, Tora Tanto, Anga Piovare,
Matubania, Matamaha, with my cojones or not, the Saya. New name, I see the Glacia when the Noga, Middle Jamaica, Jempiazama, Benica Chakaluba, Nobulosin, Dualisin, a true Jambula and Cova. I don't know the Beijing or not. Nasia when you're at Town Chavo City, Sibu, my Jamaica, Sibu, Sibu, Bikamala, who don't be a Mukilashin, Chicken Kuta Benamu. Totally, when I am normally seated, and on the Nedi, which I know, Yago, and I told myself, and then a shop, and then a home.
အဲ့လိုမြေကုန်နေနဲ့ပုံပုံခုမဲ့ဆိုတော့ဒါမျိုးစီစဉ်ဟာရှိတယ်ပြည်ကြရအောင်လေမြန်မာနိုင်ငံအတွင်းဂျပန်အွန်လိုင်းရောဂါကာကွယ်ဆေးထုတ်ပြီးရအနေငယ်အကြံပါကလေးငယ်အချို့တည်ဆုံးခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါဒါကိုရောဂါကာကွယ်ဆေးကြောင့်ဆိုပြီးစိုးရိမ်ချက်တွေကရှိနေရပါကလေးမိပါရှင်တဦးဖြစ်တဲ့မတ္တီယာဆိုးကတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေမှာကာကွယ်ဆ ပေးစားတိကြကြတော့မသိဘောနော်တခြားမျိုးလိုအားလိုမျိုးကလေးတယောက်ဒီစေးထိုးပြရတယ်အဲ့လိုမျိုးသေးသွားရတဲ့ကြတယ်ကျမကလည်းနည်းနည်းတော့ဆွေးရင်ညမင်းမင်းတို့ကမှဆိုတော့ထိုးအောင်လဲထိုးကျင်တယ်ထိုးပြီးတော့လဲကလေးကိုအဲ့လိုမျိုးပေါ့နော်ရှားရအောင်တခုခုမှမဟုတ်လဲဆွေးရင်ဘယ်လိုလုပ်မလဲမသိဂျပန်အုံနောင်ယောဂဆိုရင်ဝမ်ဝင်းမြူကြီးလုပ်တဲ့နေရာတွေစပါးကင်းတွေနဲ့နီးရဲ့နေရာတွေမှာပောက် Bangladesh, India, Sain, and Yerimale, Kagwezi, Tuta, Bijabiwe, Pibarakamia.
Gokonsan Hankin people get a bar, Guru Nagatin, Lavego Sepa Machine. Young Korea gowns on Kim Jong-un, a soya yet nuclear, pet tainted donji Santa Mune, Nagatu yet a taupan Yayu Murigo, a song that be may, a pintan's own PR, Pedro Amelo, Trump, a soya gina like barre, the Maratranga pintan, a seaway, peso, jankamo bien, Young Korea, a soya go, a jampemo token, a pit and again, pit, pianle, tamma, domelo le, the Nila nigga, pio barre, Nagajai, when you rex to la sangale, ပြင်းထန်တဲ့ရေးယူဆောင်ရွက်မှုဖြစ်ပေမဲ့ညီငင်တသားနဲ့လှုပ်ဆောင်ခဲ့တဲ့အကူလိုကင်တွယ်မှုဟာကွန်မြူနီအစိုးရနဲ့ထိတွေ့ဆက်ဆံနေတဲ့နိုင်ငံတွေအပေါ်မှာလည်းတရားမှုရှိမှဖြစ်တယ်လို့ပြောပါရယ်ဇလာရီဇာဟူရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်
ကိုရီးယားကျွမ်းဝင်မှာနျူကလ၊ကင်းစင်ရေးကြိုးပမ်းမှုအနေနဲ့အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံစည်းနဲ့မှာအနည်း20ကြာထည့်သွင်းထားခဲ့ပြီးတဲ့နောက်2018ခုနှစ်သမ္မတဂျော့ဂျ်ဘုရှ်လက်ထက်မှာအဲဒီစည်းနှင်းကနေပြဖြတ်ပြီးခဲ့ပါတယ်။
အဲ့လိုပြဖြတ်ပြလိုက်တာဟာအလုံးမဖြစ်ဘူးလို့နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆင်ကပြောပါတယ်။ဖေဖော်ဝါရီလအတွင်းကမလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာကင်ဂျုံအွန်းရဲ့ဖေရူမေကွဲညီကိုတော်ဆက်သူကိုအမျိုးသမီးနှစ်ဦးကလောက်ကျန်တက်ပြတ်ခဲ့တာနဲ့ပတ်သက်ပြီးဝန်ကြီးတီလာဆင်ကညွှန်ပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားအစိုးရကကာလကြာရှည်ဖမ ောက်ပြီးသတင်းတစ်ပတ်မပြည့်ခင်မှာပဲကွယ်လွန်သွားတာပါ
As we take this action today our thoughts turn
ဒီကနေ့ကျွန်တော်တို့အနေနဲ့အရေးယူဖို့ဆောင်ရွက်နေခြင်းမှာအော်တိုဝမ်ဘီယာအကြောင်းစဉ်းစားမိကြပါတယ်သူကျွန်တဲ့လူငယ်တယောက်နဲ့အခြားမရေမတွက်နိုင်သူတွေဟာမြောက်ကိုရီးယားအစိုးရရဲ့ရေးရဆက်ဆက်ဖိနှိပ်မှုကိုခံခဲ့ကြရပါတယ
်မြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံတွေစီးရင်နဲ့မှာထည့်သွင်းလိုက်တဲ့အနေအထားဟာသူတို့နဲ့ဆက်ဆံနေတဲ့တခြားနိုင်ငံတွေအပေါ်တက်ရောက်မှုရှိမှာဖြစ်ကြောင်းဝန်ကြီးတီလာဆင်ကပြောပါရယ်ဒါ့အပြင်လည်းနိုင်ငံတော်များများကမြောက်ကိုရီးယားဆွေရကိုထိန်းချုပ်နိုင်မဲ့အစီအစဉ်တွေမှာပူးပေါင်းလှုပ်ဆောင်နေကြတယ်လို့ပြောပါရယ
်
ဗီယက်နမ်ရောက်ဆွေမှာမြောက်ကိုရီးယားနဲ့ဆက်လက်လှုပ်ဆောင်သွားမှာနဲ့ပတ်သက်လို့ကန့်သတ်သွားမယ်လို့သူတို့ကကြေညာထားပါတယ်။မလေးရှားကလည်းကန့်သတ်မှုတွေလုပ်မှာဖြစ်တယ်လို့စင်ကာပူနဲ့ဖိလစ်ပိုင်ကလည်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုလုံးဝရပ်ဆိုင်းထားပါတယ်။ဒုတိယနိုင်ငံကြီးဝန်ကြီးရဲ့အာဖရိကခီးစင်မှာလည်းမြောက်ကိုရီးယားအစိုးရထံကလက်နက်တွေဝယ်ယူလို့ရှိရဲဆူဒန်အစိုးရကစက်ပြီးလက်နက်မဝယ်ယူတော့ဘူးဆိုပြီးသဘောတူထားတာရှိပါတယ်။
မြောက်ကိုရီးယားကိုလောင်စာဆီတင်ပို့နေတဲ့တရုတ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးဒေလာဆင်ကပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားကတက်စီဆိုင်တွေမှာစောင့်ဆိုင်နေတဲ့ကားရန်ကိုကြည့်ခြင်းအပြင်ဒါဟာလောင်စာဆီမလုံလောက်တဲ့လက္ခဏာမျိုးဖြစ်တယ်လို့ဆိုပါရယ်။မြောက်ကိုရီးယားအနေနဲ့သူ့နိုင်ငံသားတွေအတွက်အကျိုးရှိစေမယ့်လမ်းကြောင်းစီသွားနိုင်ရေးအမေရိကန်အနေနဲ့ဦးတည်ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးဒေလာဆင်ကပြောပါရယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါ။အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ပြည့်ခြင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရရှင်။အခုတော့သတင်းအချင်းချင်းကိုမှတ်တမ်းထိုက်ကြေညာပေးပါမယ်ရှင
်။ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကယာရုကဆင်ပေးဖို့နောက်ဆုံးအချိန်သတ်မှတ်ချက်ကိုလက်မခံဘဲလစ်လျူရှုခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနီမှာတော့လွှတ်တော်အမတ်တွေကသမ္မတကိုအရေးယူနိုင်မဲ့လုပ်ငန်းစဉ်စတင်ဖို့အစီအစဉ်နေပါတယ်။သတင်းတစ်ပတ်အတွင်းဒီလုပ်ငန်းစဉ်ပြီးဆုံးသွားဖို့အာနာယဇနူးပီရဲ့ပါတီဝင်တွေကမျှော်လင့်ထားပါတယ်။သမ္မတကိုတရားစွဲဆိုအရေးယူမဲ့အစီအစဉ်မှာတော့သူ့ကိုဆက်ခံမဲ့သူအဖြစ်ဇနီးဖြစ်သူ Grace Mugabe ကိုခန့်အပ်ဖို့အတွက်အာနာအလွဲသုံးစားလုပ်မှုဆွဲချက်လဲပါနိုင်ပါတယ်အကျန်းဖန်ဝါဒကိုအစိုးရကိုယ်တိုင်ကအပေးကူညီနေတဲ့နိုင်ငံများစီးရင်တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမဲ့လှုပ်ရက်ကိုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကြိုးဆိုလိုက်ကြပါတယ်ဒီရေးယူဆောင်ရွက်မှုအရအာဏာရှင်မြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့လမ်းကြောင်းပေါ်ရောက်ရှိရေးအတွက်နိုင်ငံတကာအတိုင်းဝိုင်းရဲ့ပူးရဲအထောက်ကျိုးပန်းမှုတစိမ့်တစ်ပတ်အဖြစ်ရှုမြင်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားခေါင်းဆောင်ဘာရှားအဲအာဆတ်တို့မနစ်တနင်္လာနေ့တုန်းကရုရှားနိုင်ငံဆိုချီမြို့မှာကြိုတင်ကြေညာထားခြင်းမရှိဘဲတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဆီးရီးယားပြည်ပခန့်ကိုနိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးအလေးထားဆောင်ရွက်ဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲကတော့ဒီကနေ့အင်္ဂါနေ့ရောက်မှနှစ်နိုင်ငံတို့ကထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်ရှင်
။တရင်အချင်းချင်းကိုမှတ်တမ်းထိုက်တင်ပြပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လို့ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkups ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတောင်းယူတင်ဆက်ပေးတာပါ။ View American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လုံးချင်းညနေ6:00ခွဲနဲ့9:00ဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။နောက်တစ်နေ့ကြာ9:00ကနေ10:00ထုတ်လွှင့်မဲ့ Radio အစည်းအဝေးကိုတော့ 9m 24 25 30နဲ့ 50 နဲ့ 5m 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ View မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။